လူသေးဆုံးတဲ့အထိဖြစ်ခဲ့တဲ့စုပို့အကြမ်းဖက်မှုတွေကြောင့်ညမထွက်ရအမိန်ပုံမှ144ထုတ်ပြန်ထားရတဲ့မန္တလေးတိုင်းဒေသကြီးတွင်ကမြို့နယ်9မြို့နယ်မှာကန့်သတ်ချိန်ကို2နာရီလျှော့ချလိုက်ပါတယ်အခုလိုအချိန်လျှော့ချပေးလိုက်တဲ့အပေါ်မန္တလေးမြို့ကန်တွေကကြိုးဆိုကြသလိုနေစဉ်လုပ်ငန်းတွေပုံမှန်ပြန်လည်လည်ပတ်နိုင်ရေးပုံမှန်144ကိုအပြီးတိုင်ရုပ်သိမ်းပေးဖို့ကိုလည်းလိုလားနေကြတာပါအခြေအနေအသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါပြီးခဲ့တဲ့ဇူလိုင်တရက်နေ့နဲ့နှစ်ရက်နေ့ညပိုင်းနေ့မှာမန္တလေးတိုင်းတွင်းကမြို့နယ်တချို့မှာလူစုလူဝေးနဲ့စုပူအကြမ်းဖက်မှုတွေဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်ဇူလိုင်လ3ရက်နေ့နဲ့4ရက်နေ့တွေမှာမန္တလေးတိုင်းတွင်း9မြို့နယ်ကိုညမထွက်ရအမိန့်ပုံမှန်144အရေးပေါ်ထုတ်ပြန်ခဲ့တာပါမန္တလေးမြို့တွင်းမှာလုံခြုံရေးတည်ငြိမ်စာပြုလာပြီးဖြစ်ပေမဲ့လို့ရဲလုံခြုံရေးတွေတင်းကျပ်ထားဆဲဖြစ်ပြီးတော့ပုံမှန်144ည9နာရီကနေမနက်9နာရီအထိညမထွက်ရအမိန့်အစားည9နာရီကနေမနက်3နာရီအထိဇူလိုင်လ22ရက်နေ့ကနေစလို့ပြင်ဆင်ထုတ်ပြန်ခဲ့ပါတယ်။လုံခြုံရေးစိတ်ချလာရတဲ့အနေအထားမှာအများပြည်သူသွားလာရေးလွယ်ကူအောင်လို့အချိန်2နာရီလျှော့လိုက်တဲ့အကြောင်းမန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကဒုရဲမှူးကြီးဦးစော်မင်းဦးက VOA မြန်မာပိုင်းကိုပြောပါတယ်
။မနေ့ကစပြီးတော့ည9နာရီကနေမနက်3နာရီဆိုပြီးတော့မနက်ပိုင်း2နာရီလျှော့လိုက်တာ။လုံခြုံရေးကကျွန်တော်တို့စဟိုဟာဖြစ်တဲ့အရင်တိုင်းမှာပဲခင်ဗျာကျွန်တော်တို့လုံခြုံရေးကတော့ကိုယ်လက်ကင်းနေပတ်ကင်းနေနဲ့ကျွန်တော်တို့သူလုံခြုံရေးကိစ္စတွေကတော့လက်ရှိဒီတိုင်းမှာဆက်လက်ဆောင်ရွက်နေပါတယ်။ကျွန်တော်တို့လုံခြုံရေးကတော့ဒီလိုမှကျွန်တော်တို့တာဝန်ပဲလေ။အဲ့ဒါကြောင့်မလို့လက်ရှိဆက်ပြီးတော့ဒါကတော့လုံခြုံမှုအပြည့်အဝရရှိအောင်တော့ကျွန်တော်တို့ကတော့အများအားလုပ်သွားမှာပါ။
လူနှုတ်ဦးသေးဆုံးတဲ့အထိဖြစ်ခဲ့တဲ့စုပူအကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးတော့လူတက်မှုမိရှို့ဖျက်ဆီးမှုနာကျင်စေမှုစုပူလှုပ်ဆော်မှုစတဲ့ရဲအုပ်တွေနဲ့ဖမ်းဆီးထားတဲ့သူတွေရဲ့အခြေအနေနဲ့ပုံမှန်144ညမထွက်ရအမိန့်ချိုးဖောက်သူတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖော်ထုတ်နေတဲ့အနေအထားကိုလည်းဒုရဲမှူးကြီးဦးစော်မင်းဦးကအခုလိုပြောပြပါဗျာ။ဟော
ကျွန်တော်တို့ဒါရရှိတဲ့မတင်ငါတရားခံရဲ့ထွက်ဆိုချက်နဲ့တော့ကျွန်တော်တို့စစ်ကြောဖော်ထုတ်ချက်အရတော့ဒီအမှုတွေကိုကျွန်တော်တို့ဒါလိုအပ်တဲ့ရဲလုပ်ငန်းတွေအပြည့်အဝဆောင်ရွက်ပြီးရင်တော့ဒါတရားစွဲတင်နိုင်မှုတွေဆောင်ရွက်တော့မှာပါခင်ဗျ။အရေးအတွက်ကတော့ကျွန်တော်တို့အမှုကကျွန်တော်တို့ကအကုန်လုံးဟိုပါဖြစ်တာဟုတ်အားလုံးကျွန်တော်တို့ကအမှုအားလုံးက15မှုရှိတာဟုတ်15မှုမှာကျွန်တော်တို့ဖွင့်ထားတဲ့ဟာနဲ့ဆိုတော့အားလုံးမတင်ကဒီအခန်းကြီးကတော့ကျွန်တော်တို့45ယောက်လောက်ရှိတာပေါ့
ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အတွက်မြို့တော်မန္တလေးကနေ့စဉ်လုပ်ငန်းတွေထိခိုက်နှောင့်နှေးအခက်အခဲဖြစ်ကြရတဲ့အတွက်ပုံမှန်144ကိုပြန်ပြီးတော့ရုပ်ပေးဖို့မန္တလေးမြို့ခံတွေရဲ့ကိုစားမန္တလေးမြို့ငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကမန္တလေးတိုင်းဝန်ကြီးချုပ်ကိုတင်ပြတောင်းဆိုခဲ့တဲ့အကြောင်းငြိမ်းချမ်းမှုထိန်းသိမ်းရေးကော်မတီကသတင်းပြန်ကြားတာဝန်ခံဦးမင်းထက်ငြိမ်းချမ်းကပြောပါတယ
်။ကျွန်တော်ဝန်ကြီးချုပ်လိမ့်မှုတက်တဲ့ဟာကဒီ19ရက်နေ့ကတင်လိုက်တာလေ။ပြည်သူများစုဘာသာရေးစီးပွားရေးတမရေးတို့လည်းကူအစင်ပြေစွာဆောင်ရွက်နိုင်ရတဲ့ညမထွက်ရမယ့်ဖြစ်နိုင်တယ်မြတ်အမြန်တဖြည်းဖြည်းလျှော့ချပေးသွားပါရင်လေးစားစားတင်ပြမြစ်တိုင်းခံပါသည်ဆိုမှကျွန်တော်တို့ဆရာဦးချစ်သူပေါ့လေအဲဒီကော်မတီကိုစားသူ့နာမည်နဲ့တော့လိမ့်ပို့ပြီးတော့အဲဒီဝန်ကြီးချုပ်လိမ့်ပို့ပြီးတင်တာပေါ့19ရက်နေ့ပေါ့အဲ့တော့အဲ့ဒါတွေအတွက်လည်းအခုတော့ချိန်လျှော့ချတာကောင်းတယ်သို့တော်လည်းအခုကညပိုင်းချိန်လျှော့တာမဟုတ်သေးဘူးမနေ့ပိုင်းမလျှော့သေးဘူးမနေ့ပိုင်းကို2နာရီလောက်လျှော့လိုက်တယ်ဆိုတော့ဟိုဘာလို့ဖြစ်ဖြစ်အရင်နဲ့ဆိုင်တော့အများကြီးကောင်းသွားပါပဲတက်နိုင်ရင်တော့အေးချမ်းသွားပြီဆိုတော့ပုံမှန်144ပြန်ရုပ်သိမ်းဖို့လိုရတော့ဟောဗျာ
အခုလက်ရှိမန္တလေးမြို့တွင်မှာညမထွက်ရအမိန့်ပုံမှန်144မရုပ်သိမ်းသေးတဲ့အတွက်လဲကုန်စည်စည်းစင်းရအချက်အချာမျိုးလဲဖြစ်တဲ့မန္တလေးမြို့ကဘာသာရေးလုပ်ငန်းတွေကျန်းမာရေးစီးပွားရေးနဲ့လမ်းပန်းဆက်သွယ်ရေးလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရတယ်လို့သူကရှင်းပြပါတယ
်ဒါပေမဲ့မြို့ပြဖြစ်တဲ့အားလျော်စားဒီအချိန်တွေကဒီရောညာရောမှာဒီလှုပ်လှုပ်ကန်ရတာခီးသွားရတာတွေသွားလာရတာတွေဝင်ရထွက်ရတယ်ရှိတယ်ဥပမာအဖြစ်ဆိုလို့ရှိရင်လာခုနကျွန်တော်တို့ဝါရင်သုံးလောက်ဝင်လာပြီအဲ့ဒါတော့လည်းမန္တလေးမြို့ကဒီဘာသာရေးတက်ဖွဲ့တွေအံတရာများတယ်။တခြားမြို့ရွာတွေလည်းရှိပါတယ်ဒီလိုပါပဲ။သို့တော်ဒီကပုံများတယ်။ညာဆိုဝတ်တဝက်ကလုတ်ကြရတယ်။ဝတ်တဝက်ကလုတ်တယ်ဆိုတော့မနေ့၄နာရီလို့ပါတော့အမိထားကြရတာ။တစ်ဖက်ကလည်းဒီဘုဘတရားစစ်လေးကအဲ့ဒီကလာပြီးခဲ့တဲ့ရက်ပိုင်းမှာတကယ်လိုရပါတယ်။သို့တော်လည်းအခုတော့ဖြစ်ကျွန်တော်တို့ကဒါလေးဆိုရင်အေးချမ်းပြီဘာမှလည်းလားလိုအပ်တဲ့ထင်တဲ့ဟလာဒီတရားခံလို့ယူဆသူတွေလည်းသူတို့ဖမ်းပြီးဖမ်းစီစစ်ကြောနေမြန်ဒါလေးလည်းဖမ်းလက်ဝယ်ရရှိတာဖြစ်တဲ့ဆိုရင်တော့ဟလာကျွန်တော်တို့ကဘာဖြစ်ဖြစ်လုံခြုံရေးကစီမံနိုင်ပြီဆိုရင်တော့ရရရပုံမှန်တိုင်းပြန်ဖြစ်သွားတဲ့ပြီပေါ့ဗျာဒီလိုပဲယူဆပ
ါပရိပခါတွေဖြစ်ပွားခဲ့ပြီးတဲ့နောက်အာနာပိုင်းနေဘက်ကထူးခြားဖြစ်စဉ်တွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေသလိုပဲမန္တလေးမြို့မိမြို့ဖတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဘာသာရေးခေါင်းဆောင်တွေကလည်းအခြေအနေကိုဝိုင်းဝန်းထိန်းသိမ်းမှုစူးစမ်းနေကြတဲ့အတွက်အခုခါမှာတော့စုပူအကြမ်းဖက်မှုတွေမရှိတော့ဘဲနဲ့ပြန်လည်တည်ငြိမ်စပြုလာနေပြီလို့မန္တလေးမြို့ခံတွေကပြောပါတယ်